ိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေတာတွင်းကဝေဖန်သံတွေစိုးရိမ်မကင်းသံတွေအကြီးအကျယ်ထွက်ပေါ်လာပါတယ်။အာဆီယံတွင်းရေးမှူးချုပ်လီလုံမင်းကတော့ထိုင်းနိုင်ငံရဲ့အခြေအနေဟာအသင်းတစ်ခုလုံးကိုထိခိုက်လာမှာစိုးရိမ်တဲ့အကြောင်းပြောဆိုခဲ့တာပါ။
The lack or the absence of peace and stability of each member state would affect ASEAN as a whole.
အာဆီယံသင်းဝင်နိုင်ငံတစ်ခုမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေမရှိဘူးဆိုရင်အထူးသဖြင့်ရှေ့နှစ်2015ခုနှစ်မှာအာဆီယံအတိုင်းအဝိုင်းတစ်ခုထူထောင်ဖို့ရည်မှန်းထားတာတွေကိုရိုက်ခတ်လာနိုင်တဲ့အကြောင်းနဲ့အာဆီယံမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ထိုင်းနိုင်ငံရဲ့6လောက်လောက်ကြာမြင့်နေပြီဖြစ်တဲ့နိုင်ငံရေးအကျက်အတဲတွေဟာစိုးရိမ်စရာဖြစ်ရတဲ့အကြောင်းအာဆီယံတွင်းမှုချုပ်ကပြောဆိုသွားတာပါအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံကတော့ထိုင်းနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်မှုမျှော်လင့်တဲ့အကြောင်း VOE ကိုပြောပါရယ်။တခြားအာဆီယံအသင်းဝင်တွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတွေကလည်းအခြေအနေတွေကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေကြသလိုလုံခြုံရေးစိုးရိမ်ချက်ကြောင့်သက်ဆိုင်ရာနိုင်ငံသားတွေကိုထိုင်းနိုင်ငံခီးစဉ်ဖြတ်ဖို့တတိပေးတာတွေလည်းရှိခဲ့ပါရယ်။ထိုင်းစစ်တပ်ကအာဏာသိမ်းခဲ့တဲ့မနေ့တုန်းကတော့ကုလသမဂ္ဂအတွေ့အကြုံမှူးချုပ်ဘန်ကီမွန်းကလည်းအထူးစိုးရိမ်ကြောင်းနဲ့ဒီမိုကရေစီစီနီကြအရသာဆိုးရတဲ့ပေါ်ပေါအောင်အ мян ဆုံးကြိုးပမ်းဖို့တိုက်တွန်းခဲ့တာပါအမေရိကန်ပြည်ထောင်စုကလည်းဘလို့အကြောင်းပြချက်မျိုးနဲ့မှအာဏာသိမ်းဖို့မလိုဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ထိမ့်သိမ်းထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့တည်င်းလွတ်လပ်ခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်တွေကိုလည်းလေးစားဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်အလားတူဗြိတိန်ပြင်သစ်ဩစတြေးလျနယူးဇီလန်ဂျပန်အပါအဝင်နိုင်ငံအတော်များများကစိုးရိမ်မကင်းတဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်